မြန်မာစစ်တပ်နဲ့စီးပဋိပက္ခဖြစ်ပွားနေတဲ့ရခိုင် AA တပ်ဖွဲ့ထိပ်သီးကောင်ဆောင်၅ဦးကိုရခိုင်ပြည်နယ်စစ်တွေခရင်တရားရုံးမှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့အမှုလိုက်ရှေ့နေတွေကပြောပါတယ်။မြောက်ဦးမြို့နယ်ရဲတပ်ဖွဲ့မှကနေတရားစွဲဆိုတာဖြစ်ပြီးဇူလိုင်လ3ရက်မှာစစ်တွေခရင်တရားရုံးမှာအမှုဖွင့်ထားတယ်လို့လည်းဆိုပါတယ်။ PO မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအပြည့်အစုံတင်ပြထားပါတယ်။
ရခိုင်တပ်တော် AA ရဲ့စီဥစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ပါဝင် AA ထိပ်ပိုင်းခေါင်းဆောင်၅ဦးကိုစစ်တွေခရံတရားရုံးကနေအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေတော့အိနုစိန်က VOA ကိုပြောပါတယ
်။ရောင်ဦးမျိုးနဲ့ကျောင်းတော်ကြီးရောကရခိုင်မိရဆိုပြီးတော့မိဘူးလေးဆိုတဲ့ကောင်လေးတယောက်ကိုရောင်ဦးကိုလာဖို့တဲ့ကိစ္စနဲ့ပတ်သက်လို့ဒီမက်စလာအတွင်းကလူ73ယောက်ကိုဖမ်းတယ်။မိမကောင်းတဲ့လူကအဲ့မှာရဲ့လက်ထဲမှာပဲစုံသွားတယ်။ကျန်7ယောက်ကိုဒူရဲမအောင်သူရကရောက်ဦးရဲစခန်းမှာအခုဖြစ်နေ။အဲ့ဒီတိုင်ချက်မှာဒီလူမမကိုလာပို့တဲ့ဒီ7ဦးကိုအေးတက်တော်ကဘုချုပ်ချုံးမြင့်နိုင်ဒူစီဦးကြီးချုပ်ရေထုံးအောင်ဒူဘုံမူကြီးကျော်ဟဲခိုင်ကုခကျိုးကအောင်မင်္ဂလာမှာနေတဲ့ဆန်ချွေမောင်စီကတစ်ဖြစ်အကွက်ကြကြစီခိုင်းတဲ့အတွေ့ဒီလူတွေကိုပါအကျဉ်းဖက်ဥပဒေအရအရေးယူပေးပါဆိုပြီးတော့အမှုဖွင့်ဆဲမီတဲ့ဆဲနှစ်ယောက်နဲ့ဆဲမမီတဲ့ဒီအီအီဘုံချုပ်ဖုံးမြနိုင်တန်းကဥကိုအခုလိုမှုခွဲလိုက်တယ်တဖို့တော်မူရအခု46ပြည်ကျောင်း2016ကျန်းမာတိုက်ဖြည်းဥပဒေပုံမှန်90မြေကကြီးနောက်တစ်ခုကရန်သူဝအခြေခြေ90မြေကကြီးပြီးတော့ရန်သူဝကျင်းထုံးဥပဒေပုံမှန်90မြေတော့အဲ့ဒါကတည်းကခံပြီးအခု
ပြီးခဲ့တဲ့မလတ်တုံးကမင်းပြမြို့နယ်ပန်းမြောင်တိုက်နယ်သဘောစာတဲစုမှာနေထိုင်တဲ့ဖျားနာနေသူတူကိုမြောက်ဦးစေးရုံပို့ခဲ့စင်မှာတပ်မတော်ကနေဖမ်းဆီးမှုဖွင့်ထားတဲ့ကျောင်းတောင်ရွာသားတွေရဲ့မှုကိုလိုက်ပါဆောင်ရွက်စဉ်အေးကောင်းဆောင်တွေကပါမှုဖွင့်ထားကြောင်းသိရှိရတယ်လို့ဒေတာခံများမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတော်အင်းနုစိန်ကဆိုပါတယ်တော်အင်းနုစိန်ဟာအမှုလိုက်ရှင်းနေသူဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ပါတီမူဝါဒရေးရာဥဆောင်ကော်မတီဝင်သူလည်းဖြစ်ပါတယ်လက်ရှိဆိုရနေတဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတဲ့ကာလမှာတိုင်းဒေသလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတာဟာလက်ရှိကျူးပန်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အလှမ်းဝေးနေဦးမယ်လို့လည်းသုံးသပ်ထားပါတယ်
ဒီလိုလုပ်ထားတဲ့ဆိုတဲ့ကညီငယ်ကအဲဒီဒီခံမိချင်မှုစွဲတင်ထားတယ်ဆိုတာဒါဟာကိုနှောင်ကျူးတစ်ခုလို့ဆန့်တက်ထားလိုက်တဲ့ပုံမျိုးရောက်နေတာပေါ့လေ
အေးထိပ်ပိုင်းခေါင်းဆောင်၅ဦးကိုအကြမ်းဖက်ဆိုင်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုထားတဲ့ကိစ္စအပေါ်မှာအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကိုဆက်တွယ်မေးမြန်းရမှာသူ့အနေနဲ့မသိရှိသေးဘူးလို့ဆိုပါတယ်ရခိုင်တပ်တော်အေးပြန်ကြေးတာဝန်ခံခိုင်တုခကတော့အစိုးရရဲ့သဘောထားလှုပ်ဆောင်ချက်ဟာယုံကြည်မှုအတွက်အကောင့်ဘက်ကိုဥတည်လာတာမရှိဘူးလို့ဆိုပါတယ်
ဒီအခုလက်ရှိရှိနေတဲ့အစိုးရရဲ့တိုင်းရင်းသားခေါင်းဆောင်တွေပေါ်မှာသူတို့ထားတဲ့ဒါစိတ်နဲ့သဘောထားကိုဖော်ပြနေတဲ့အချက်တစ်ချက်ပေါ့နော်ဟိုယုံကြည်မှုပြတ်ပြစေတဲ့အပြုတ်ဆိုအလုတ်ကိုင်းနော်အဲ့ဒါမျိုးတွေလုံနေတဲ့ဥစ္စာကတော့ဘယ်လိုမှအကောင့်ဘက်ကိုဥမတည်ဘူးဆိုတဲ့ဥစ္စာတော့ဟိုတွေ့နိုင်တာပေါ့နော်
ဒါအပြင်အေးအေးပြန်ချရေးတာဝန်ခံခိုင်တုခရဲ့ဆွေမျိုးပါဝင်လူသုံးဦးကိုမိုင်းကွဲမှုတန်တရားနဲ့တပ်မတော်ကနေဖမ်းဆီးစစ်ဆေးနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။အမ်းမြို့နယ်ဓာတ်တော်ကြေးရွာကရွာသားသုံးဦးကိုဇူလိုင်လ6ရက်နေ့မှာတပ်မတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်သည်ချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်
။ကျွန်တော်တို့ဓာတ်တော်ရွာနာမှာတွင်ခဲ့တဲ့နာကပေါ့အုပ်ချုပ်ရေးနားတစ်ခုကိုမိုင်းဆွဲတိုက်ခတ်ခံရတာလို့ရှိတယ်။အဲ့ပေါ်မှာမတင်ကားလို့ဆိုပြီးတော့မှကျွန်တော်တို့သတင်းပေးတဲ့လူကဟာလာဒီလူတွေတော့ဆက်ဆက်နိုင်တယ်ဆိုပြီးတော့မှအဲ့လိုသတင်းပေးလို့သူတို့မတင်ကားလို့ခေါ်ပြီးတော့မှမေးမြန်းတာပဲရှိတယ်ဗျ။ကောင်းပါခင်ဗျာကောင်း။ဒီဟာနဲ့ပါဝင်ပတ်သက်မှုမရှိဘူးဆက်ဆက်မှုမရှိဘူးဆိုတော့သူတို့ပြန်တော့မှာပါ
။ပြီးခဲ့တဲ့မေလ10ရက်နေ့ကအမ်းမြို့နယ်ဓာတ်တော်ကြေးရွာနီးမှာတပ်မတော်ရင်မိုင်းဆွဲတိုက်ခတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကားမှုနဲ့စစ်ဆေးခံနေရတာပါရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပဋိပက္ခသွင်းမှာအယက်သားတွေကိုမတင်ကားမှုနဲ့ဖမ်းဆီးရေးယူမှုတွေလည်းများပြားလာနေပါတယ်။အေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကားမှုနဲ့မြန်မာစစ်တပ်ကနေစစ်ဆေးမှုတွင်ဒေဆုံးသူ25ဦးရှိလာပြီလို့လည်းရခိုင်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကနေပြောပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်တိရခန့်60နီးပါးဒေဆုံးခဲ့ပြီးတန်ရာရသူ180ကျော်နဲ့ဖမ်းဆီးခံရသူ200ကျော်ရှိနေတယ်လို့လည်းရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံးကနေစည်းရင်းကောက်ယူထားပါတယ်ခင်ဗျာ